ကပ္ပနိုင်ငံတွေကလူတွေတရားမဝင်ပြောင်းရွှေ့ဝင်ရောက်လာတဲ့ပြဿနာဒုက္ခတဲ့ပြဿနာတွေဟာမြန်မာနိုင်ငံမှာသာဖြစ်နေတဲ့ပြဿနာမဟုတ်ဘဲဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကပ္ပနိုင်ငံအများအပြားမှာလောလောဆယ်ကျုံနေရတဲ့ပြဿနာဖြစ်စေတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုညွှန်ရောက်မှုမှာနိုင်ငံသားဆက်ဆံရေးကောင်စီကပြုလုပ်တဲ့ဆ ခုလိုသတင်းပေးပို့ထားပါရဲ့ရှင
်မြန်မာနိုင်ငံ reform and democratization သူပြင်ပြောင်းလဲရေးနဲ့ democracy ဖော်ဆောင်ရေးဆွေးနွေးပွဲလို့ခေါင်းစဉ်တက်ထားတဲ့ဒီအမေးအဖြေပြုလို့ခံမှာရွေးကောက်ပွဲကိစ္စအနာလွှဲပြောင်းရေးကိစ္စအပြစ်ခတ်ရဆဲရေးငြင်းငြမ်းရေးမြန်မာတရုတ်ဆက်ဆံရေးစတဲ့အရေးကိစ္စတော်တော်များများကိုမေးမြန်းခဲ့ကြတာတွေ့ရပါတယ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရင်ကျောင်းဆန်းစုကြည်သမရဖြစ်ခွင့်ရှိအောင်ဖွဲ့စည်းပုံပြင်ဆင်နိုင်မဲ့အလားအလာဘယ်လိုရှိသလဲဆိုတဲ့မေးခွန်းကိုတော့ဦးဝနာမောင်ငါအခုလိုဖြေကြားသွားပါတယ
် Yes for the time being we have to abide by the existing constitution so the constitution doesn't allow
ခိုက်တန်အားဖြင့်ကျွန်တော်တို့ဟာတည်ဆဲဥပဒေအတိုင်းလိုက်နာကြရမှာဖြစ်ပါတယ်ဒီဖွဲ့စည်းပုံဟာကျောင်းဆန်းစုကြည်ကိုသာမကသမရဖြစ်နိုင်ခွင့်အတွက်တတ်မှတ်ချက်နဲ့မကန့်ညီတဲ့ဘယ်သူကိုမှဆိုတားမြစ်ထားတာဖြစ်ပါတယ်ရုပ်ောက်ပွဲပြီးရင်ရလဘလို့ဖြစ်လာမယ်ဆိုတာကျွန်တော်မသိပါဘူးဒါပေမဲ့ရုပ်ောက်ပွဲပြီးရင်အစိုးအသည့်တရားကိုဒီဖွဲ့စည်းပုံနဲ့အညီဖွဲ့စည်းမှာပဲဖြစ်ပါတယ
်ဒီလိုဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရုပ်ောက်ပွဲမှာအနိုင်ရပေမဲ့အဲ့ဒီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဟာသမ္မတဖြစ်လာနိုင်မယ်အလားအလာမရှိဘူးဆိုတဲ့သဘောလားလို့မေးတဲ့အခါမှာတော့ဦးဝနာမောင်ရင်ကနောက်လူတွေကစဉ်းစားပါလိမ့်မယ်လို့ဆိုပါတယ
် I don't know whether the outcome of the electionso this the people who win the election can decide
ရွေးကောက်ပွဲရလာကိုတော့ကျွန်တော်မသိပါဘူးဖွဲ့စည်းပုံနဲ့ရွေးကောက်ပွဲဖြစ်စဉ်ကိစ္စတွေကိုဘယ်လိုဆက်လုပ်မလဲဆိုတာရွေးကောက်ပွဲမှာအနိုင်ရတဲ့သူတွေကဆုံးဖြတ်ကြပါလိမ့်မယ
်နောက်တစ်ခါလူ့အခွင့်အရေးအဖွဲ့တွေကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးတုံးစက်ဖြတ်နေတယ်အင်းဒီဂျင်းနိုင်ငံတွေကိုတောင်းနှံကြီးထွက်ပြေးနေရတယ်လို့ဆွဆွဲကြတယ်ဒါဟာနိုင်ငံတကာဆက်ဆံရေးပြဿနာတရားဖြစ်နေပါတယ်ဒီပြဿနာအတွက်မြန်မာအစိုးရကဘယ်လိုမူဝါဒမျိုးချမှတ်ထားသလဲဆိုတဲ့မေးခွန်းကိုတော့ဝန်ကြီးဦးဝနာမောင်တွင်ကရိုညာဆိုတဲ့အမည်ကိုအသိအမှတ်မပြုကြောင်းပထမဦးစွာပယ်ချပြီးတော့ဒီလူတွေဝင်ရောက်လာပုံကိုသမိုင်းကြောင်းနဲ့တကွဆက်လက်ရှင်းပြပါရဲအဲ့ဒီနောက်အခုလက်ရှိဆောင်ရွက်နေတဲ့အခြေအနေကိုအခုလိုဖြေကြားသွားပါရဲ
And the present day as we have been conducting the verificationprocess for the citizens
အခုလက်ရှိမှာလဲကျွန်တော်တို့ကနိုင်ငံသားစီစီရေးလုပ်တော့တရားမဝင်လာရောက်သူတချို့ထွက်သွားကြပါတယ်တချို့လဲရေးကြီးရမျက်နှာရှာခြင်းလူမောင်ခိုးတွေနဲ့ဆက်သွယ်ထွက်ခွာကြတာရှိပါတယ်ဒေသတွင်းအလုပ်ကံရှာရင်းသွားကြတာပါမကြခင်ကကပ်ပလီပင်လယ်တဲကလေစီးပြေးတွေထိုင်းမလေးရှားအင်ဒိုနီးရှားတို့ကိုရောက်သွားတဲ့သူတွေဟာဒီလိုအလုပ်ရှာဖို့ဘင်္ဂလားဒေ့ရှ်ကလူမောင်ခိုးတွေနဲ့ခိုးထွက်လာကြသူတွေပါဒီပြဿနာကိုကျွန်တော်တို့အင်းကြီးချင်းနိုင်ငံနေနဲ့ဆွေးနွေးပြီးဒီနှစ်မေလနဲ့ဇွန်လအတွင်းကပဲကျွန်တော်တို့ရေပိုင်နဲ့ထဲကလေတချို့ကိုမြန်မာရေတပ်ကကယ်တင်ခဲ့ပါတယ်။900လောက်ရှိပါတယ်။သူတို့ကိုယာယီနေစရာပေးထားပါတယ်။တည်တည်ချာချာစုံစမ်းစစ်ဆေးပြီး80ရာခိုင်နှုန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းပြီးပြန်ပို့ခဲ့ပါတယ်။ဒီပြဿနာဟာမြန်မာနိုင်ငံမှာဒါမှကနိုင်ငံတကာမှာဖြစ်နေတဲ့ပြဿနာပါ။အခုလောလောဆယ်ဥရောပကိုကြည့်ပါ။ရှေ့ပြောင်းဝင်ရောက်လာသူတွေအများကြီးပါ။အမေရိကမှာလည်းမက္ကဆီကိုနယ်စပ်မှာဒီလိုပြဿနာမျိုးရှိနေတာပါပဲ
ဆက်လက်ပြီးမျိုးစောင်းဥပဒေလို့ခေါ်တဲ့ဥပဒေတွေနဲ့ပတ်သက်လို့လည်းဒါတွေဟာမွတ်စလင်တွေကိုခွဲခြားနှိမ့်ချထားခြင်းမဟုတ်ဘူးလို့ဆိုပါတယ်ဒီဥပဒေချမ်း၄ခုကိုလူလူရဲ့တောင်းဆိုချက်အရအစိုးရကရေးဆွဲပြီးလွှတ်တော်ကအတည်ပြုခဲ့တာဖြစ်တယ်လို့ဆိုပါတယ်နောက်ဆုံးအနေနဲ့မြန်မာနိုင်ငံမှာယာယီအစည်းအမှတ်ပြုကပ်ပြားကန်ဆောင်ထားသူတွေမဲ့ပေးခွင့်မရဘူးဆိုတဲ့မေးခွန်းကိုဖြစ်ကြရင်အမေရိကန်ပြည်ထောင်စုမှာတော့ green card ကန်ဆောင်ထားတဲ့ဇူရီမဲ့ပေးခွင့်ရပါသလားလို့ဥပမာမောင်ရင်ကပြန်လည်မေးခွန်းထုတ်သွားပါတယ်ခင်ဗျာ